This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတန်းနဲ့ပြင်နေပါပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဇူလိုင်လ26ရက်နေ့ဗီဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီးရီးသတင်းအကောင်းဆုံးချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ26ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းအနေဖြင့်ပလောမြို့နယ်မှာကျမ်းဖတ်စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ရက်သားပြည်သူ10ဦးအစုလိုက်အပြုံလိုက်သေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းပလောမြို့နယ်မှာအကျမ်းဖတ်စစ်တပ်က drone နဲ့လက်နက်ကြီးဖြင့်ပြစ်ခတ်မှုကြောင့်ရက်သားပြည်သူ10ဦးအစုလိုက်အပြုံလိုက်သေဆုံးခဲ့ရတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်ဗိခရာအမှတ်1တပ်ရင်းသတင်းနှင့်ပြန်ကြားရေးအဖွဲ့ကဒီနေ့ဇူလိုင်26ရက်မှာထုတ်ပြန်ပါတယ်။မနေ့ဇူလိုင်လ25ရက်ည10:20အချိန်မှာအကျမ်းဖတ်စစ်တပ်ကပလောမြို့နယ်ဇရက်စိတ်ကြီးရွာကအိမ်တလုံးပေါ်ကို drone နဲ့ဘုံးသီးချတိုက်ခိုက်တာကြောင့်အရဲသားတဦးသေဆုံးခဲ့ရပြီးနှစ်ဦးဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုကူညီကယ်ဆယ်နေချိန်မှာပဲပါရဆက်တော်ရတောင်ပေါ်မှာတက်ဆွဲထားတဲ့စစ်တပ်ကလက်နက်ကြီးနဲ့ထပ်ပစ်ခဲ့ရာအဲ့ဒီအိမ်ပေါ်ကျရောက်ပောက်ကွဲပြီးနောက်ထပ်အရဲသားပြည်သူ9ဦးသေဆုံးက3ဦးဒဏ်ရာရသွားတယ်လို့အသိပေးပါတယ်။ထိခိုက်သေဆုံးသူတွေဟာပြောင်စုလမ်းမကြီးပေါ်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေကြောင့်ခရီးမဆက်နိုင်ပဲနီးစပ်ရာကြေးရွာတွေမှာတဲခိုနေတဲ့အပြစ်မဲ့ပြည်သူတွေလို့ဗိခရိုင်အမှတ်1တပ်ရင်းသတင်းနှင့်ပြန်ကြားရေးအဖွဲ့ကပြောပါတယ်ပြည်သူတွေအပေါ်ရန်သူလိုသဘောထားနေတဲ့အကြမ်းဖက်စစ်တပ်ဟာလက်နက်ကင်နဲ့လက်နက်မဲ့ပြည်သူဆိုတာခွဲခြားနိုင်ခြင်းမရှိတော့ပဲတရားလက်လွတ်စစ်ရာဇဝတ်မှုတွေကိုပြောင်ပြောင်တင်းတင်းကျူးလွန်လိုက်တာလို့လဲဆိုပါတယ်ပလောမြို့နယ်အတွင်းမှာအကျမ်းဖတ်စစ်တပ်နဲ့တော်လိုင်းတပ်တွေကြားတိုက်ပွဲတွေပိုပြီးပြင်းထန်လာနိုင်တဲ့အတွက်ဒေသနေပြည်သူတွေအနေနဲ့ဘုံခိုကျင်းတွေစနစ်တကျတူထားဖို့တိုက်ပွဲ area အတွင်းမှာရှိတဲ့ပြည်သူတွေအနေနဲ့ဘေးလွရာကိုအမြန်ဆုံးထွက်ခွာကြဖို့တော်လိုင်းတပ်တွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်စစ်တပ်ဘက်ကကြီးရေလေတပ်တွေအုံပြုတိုက်ခိုက်နေတာကြောင့်ဘိတ်ပလောလမ်းပိုင်းကိုအကန့်အသတ်မရှိပိတ်ထားမယ်လို့ဘိတ်ခရိုင်အမှတ်1တပ်ရင်းသတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ဂျမ်ဖတ်စစ်ကောင်စီဘက်ကကြီးရီလေတပ်တွေအုံပြုတ်ပြီးတိုက်ခိုက်နေတာကြောင့်အမှတ်10ပြည်ထောင်စုလမ်းမကြီးရဲ့ဘိတ်ပလောလမ်းပိုင်းကိုအကန့်အသတ်မရှိပိတ်ထားမယ်လို့ဘိတ်ခရိုင်အမှတ်1တပ်ရင်းကသတိပေးထားပါတယ်။ပလောမြို့နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကြောင့်ဘိတ်ခရိုင်အမှတ်1တပ်ရင်းကမနေ့ဇူလိုင်25ရက်မှာထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ပလောမြို့နယ်အတွင်းမှာဇူလိုင်23ရက်ကစပြီးပြည်သူ့ကာကွယ်ရေးတပ်မတော်ဗိခရအမှတ်1တပ်ရင်းပါဝင်တဲ့မဟာမိတ်တပ်ပေါင်းစုတွေနဲ့အကျမ်းဖက်စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းအသိပေးထားပါဗျ။အကျမ်းဖက်စစ်တပ်ဟာဇူလိုင်လ25ရက်နေ့အထိကြီးရီလေတပ်တွေအုံပြုပြီးပြင်းပြင်းထန်ထန်တိုက်ခိုက်နေတာကြောင့်စစ်ကောင်စီတပ်စခန်းတွေအနီးမှာနေထိုင်ကြတဲ့အရဲသားပြည်သူတွေအနေနဲ့နေအိမ်တွေကနေချက်ချင်းထွက်ခွာပြီးလုံခြုံတဲ့နေရာတွေကိုအများဆုံးတိမ်းရှောင်ကြဖို့အိမ်ထဲမှာပိတ်မိမယ်ဆိုရင်ကြီးကွယ်မြက်ွယ်နေရာတွေမှာတတ်နိုင်သလောက်လုံခြုံစွာနေထိုင်ကြဖို့ဗိခရိုင်အမှတ်1တပ်ရင်းကအကြံပြုထားပါတယ်ဗိခရိုင်အမှတ်1တပ်ရင်းကအခုလိုအမှတ်10ပြည်ထောင်စုလမ်းမကြီးရဲ့ဗိတ်ပလောလမ်းမိုင်းကိုအကန့်အသတ်မရှိပိတ်ထားမယ်လို့ကြေညာချက်ထုတ်ပြန်ပြီးနိုင်ရီပိုင်းအကြံမှာအကြံဖက်စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့် စစ်ဘေးရှောင်ရဲသားပြည်သူ10ဦးသေဆုံးက5ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အကြမ်းဖက်စစ်တပ်ဟာဇူလိုင်19ရက်အာဇာနီနေ့မနက်7နာရီခွဲဝန်းကျင်အချိန်တုန်းကလည်းပလောမြို့နယ်ဇေယျစိတ်ကျေးရွာအုပ်စုမိမ့်မြို့ကျေးရွာအနီးကို Jet Fighter နဲ့ပုံကျဲပြီးဆက်သက်နက်တွေနဲ့ပစ်ခတ်ခဲ့တာကြောင့်ရဲသားပြည်သူ4ဦးထပ်မံသေဆုံးပြီးအိမ်သုံးလုံးပျက်စီးခဲ့တယ်လို့ဗိခရိုင်အမှတ်1တပ်ရင်းမှတ်တမ်းတွေအရသိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးကမ္ဘာမြို့ရေလဲကျောင်းမှာယာယီတက်ဆွဲနေတဲ့စစ်သားတွေရိတ်ခါထွက်ရှာချိန်တော်လိုင်းတက်တွေပြစ်ခတ်တိုက်ခိုက်ခဲ့ရာစစ်သား2ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူမြို့နယ်ကမ္ဘာမြို့ကရေလဲကျောင်းဝင်းထဲမှာယာယီတက်ဆွဲနေတဲ့အကြမ်းဖက်စစ်သားတွေရိတ်ခါထွက်ရှာချိန်မှာတော်လိုင်းတက်တွေပူးပေါင်းတိုက်ခိုက်ခဲ့ရာစစ်သား2ဦးသေဆုံးသွားတယ်လို့ Red Giant အဖွဲ့ကပြောပါတယ်။ကမ္ဘာမြို့ရေလဲကျောင်းမှာယာယီအထိုင်ချတက်ဆွဲနေတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ရိတ်ခါပြတ်နေတာကြောင့်အင်အား30ခန့်နဲ့ရိတ်ခါထွက်ရှာချိန်တော်လိုင်းတက်တွေကမနေ့ဇူလိုင်25ရက်ညနေ4နာရီခန့်မှာကြားဖြတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာအကြမ်းဖက်စစ်သား2ဦးသေဆုံးသွားတာကိုမျက်မြင်တွေ့ရှိရတဲ့အတွက်ထိခိုက်ဒဏ်ရာရသူတွေရှိမရှိထပ်ပြီးစုံစမ်းနေတယ်လို့ Red Giant အဖွဲ့ကအတည်ပြုပါတယ်။ရိတ်ခါထွက်ရှာတဲ့စစ်သားတွေကို Red Giant အဖွဲ့ပခုတ်ကူ People Defense Force ABSDF အမှတ်3စစ်ကြောင်း YGF လူငယ်ပျောက်ကြားတပ်ဖွဲ့ပြည်သူ့ကာကွယ်တပ်မတော် PI အလင်းနှံပျောက်ကြားတပ်ဖွဲ့မြိုင် TWF နဲ့အညာမြေတပ်ပေါင်းစုတို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ယခုနောက်ဆုံးစီရေးတဲ့အနေဖြင့်ကလေးဒါကာဆလက်အောက်ခံခလာရ228တရင်ကစစ်မှုထမ်းတပ်သားတဦးတမူးခရိုင်အမှတ်1တရင်မှာအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းတမူးခရိုင်မြို့တင်မြို့နယ်မင်းသာကျေးရွာမှာတာဝန်ထမ်းဆောင်နေတဲ့ကလေးဒါကာဆလက်အောက်ခံခလာရ228တရင်ကစစ်မှုထမ်းတပ်သားတဦးလက်နက်မဲ့အလင်းဝင်လာတယ်လို့တမူးခရိုင်အမှတ်1တရင်ကထုတ်ပြန်ထားပါတယ်။အပတ်စဉ်တင်နန်းစင်စစ်မှုထမ်းတပ်သားအသက်32နှစ်အရွယ်နေဝင်းထွန်းခေါ်ကိုပိုင်ဟာဇူလိုင်လ17ရက်နေ့မှာတမူးခရိုင်အမှတ်1တပ်ရင်းထံတနက်ယူဆောင်လာခြင်းမရှိဘဲအလင်းဝင်လာတာလို့ဆိုပါတယ်။အကြမ်းဖက်စစ်ကောင်စီကစစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်စစ်မှုထမ်းဘုတ်မဲနိုင်ရာကမဲပေါက်ပြီးစစ်တပ်ထဲရောက်လာတာလို့အလင်းဝင်လာသူကပြောပါတယ်။စစ်တပ်ထဲမှာကြံနေသေးတဲ့စစ်မှုထမ်းတပ်သားတွေအပါအဝင်စစ်ကောင်စီလက်အောက်ခံတွေအားလုံးအမြင့်မှန်ရပြီးပြည်သူရင်ဝင်ကိုအမြန်ဆုံးခိုလုံကြဖို့တမူးခရိုင်အမှတ်1တရင်ကဖိတ်ခေါ်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာရေဒီယို NUG မှဆက်လက်အတန်းတွင်ပေးနေပါတယ်စီရီသတင်းကောင်းထုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုမေဦးမိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ26ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်ထောင်တွင်းကြဆုံးခဲ့တဲ့မဝေရီအောင်ကိုဒဂုံတက်ကတူចောင်းသားများတမကကចောင်းသားအာဇာနည်ဘွဲ့အနေနဲ့သတင်းကိုဦးစွာတင်ပြပေးသွားပါမယ်အကြမ်းဖက်စစ်အုပ်စုရဲ့မတရားဖမ်းဆီးမှုကိုခံရပြီးအင်းစိန်ထောင်အတွင်းမှာကြဆုံခဲ့ရတဲ့ဒဂုံတက္ကသိုလ်ကျောင်းသားများတမကဗဟုအလုံမှုဆောင်ဟောင်းမဝဲ့ရီအောင်ကိုကျောင်းသားအာဇာနည်ဘွဲ့အနှင်းလိုက်တယ်လို့ဒဂုံတက္ကသိုလ်ကျောင်းသားများတမကကဒီနေ့ဇူလိုင်လ26ရက်နေ့မှာထုတ်ပြန်ကြေညာလိုက်ပါတယ်ဒဂုံတက္ကသိုလ်ကျောင်းသားများတမကဗဟုအလုံမှုဆောင်ဟောင်းမဝဲ့ရီအောင်အသက်25နှစ်ဟာအကြမ်းဖက်စစ်ကောင်စီရဲ့စစ်ကြောရေးကပြင်းပန်းနှိပ်စက်တာကြောင့်ဥခေါင်းတိုင်ရန်ရရှိခဲ့ပြီးထောင်တွင်းမှာဆေးကုသမှုအပြည့်အဝမရရှိတာကြောင့်မြင့်မြတ်စွာကြဆုံးခဲ့ရတာပါအကြမ်းဖက်စစ်အုပ်စုရဲ့စစ်ကြောရေးကရရှိလာတဲ့ဥခေါင်းဒဏ်ရာဝေဒနာနဲ့2025ခုနှစ်ဇူလိုင်လ19ရက်နေ့မှာအင်းစိန်အကျဉ်းထောင်တွင်လူထုလွတ်မြောက်ရေးနဲ့နိုင်ငံတော်တစ်တိဆောက်ရေးအတွက်တိုက်ပွဲဝင်ရင်းမြင့်မြတ်စွာကြဆုံးခဲ့ရတာလို့ဒဂုံတက္ကသိုလ်ကျောင်းသားများတမကကပြောပါရယ်ကျောင်းသားအာဇာနည်မဝေရီအောင်က2020ခုနှစ်မှာစတင်ကတမကတွဲဖက်အတွင်းရင်းမှုဖြစ်တာဝန်ထမ်းဆောင်ပြီးကိုဗစ်ကာလမှာလည်းပြည်သူလူထုအကျိုးအတွက်တက်ကြွစွာပါဝင်ကူညီပေးခဲ့သူလည်းဖြစ်ပါတယ်စစ်အာဏာသိမ်းပြီးချိန်မှာလည်းမိခင်ခွတ်တောင်းအလံကိုကင်ဆွဲကတပ်ဦးကနေစစ်အာဏာရှင်စနစ်ကိုတိုက်ပွဲဝင်ခဲ့တယ်လို့အကြမ်းဖက်စစ်ကောင်စီရဲ့ဖမ်းဆီးခံရချိန်ကနေကြာဆုံးချိန်ထိအကြမ်းဖက်စစ်တပ်နဲ့လက်ဝေခံရန်ရအားလုံးကိုပုံစံမျိုးစုံနဲ့ဆန့်ကျင်တိုက်ပွဲဝင်သွားခဲ့သူလည်းဖြစ်ပါတယ်။စ ကျောင်းသားအာဇာနည်မဝေးရီအောင်ရဲ့တော်လှန်ရေးခံယူချက်အပေါ်တကုံတက္ကသိုလ်ကျောင်းသားများတမကကျောင်းသားထုနဲ့ပြည်သူလူထုကအစဉ်မြဲအောင်မြင့်ညွတ်နေမှာဖြစ်ပါတယ်။တော်လှန်ရေးအတွက်အသက်ပေးဆက်ဆွံ့လွတ်မှုကိုအလေးအမြတ်ပြုသွားဖြစ်၎င်း။နောင်ကျောင်းသားမျိုးဆက်အသီးသီးတို့အတွက်စံနမူနာဖြစ်စေရအတွက်၎င်းရည်ရွယ်ပြီးမဝေးရီအောင်ကိုကျွန်တော်တို့ကျောင်းသားများတမကမှကျောင်းသားအာဇာနည်ပွဲအနှင်းလိုက်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တကုံတက္ကသိုလ်ကျောင်းသားများတမကအရေးပေါ်ကာလရုပ်သိမ်းပြီးချိန်တနည်းပြောရရင်뇌ဥတော်လှန်ရေးအောင်မြင်ပြီးချိန်မှာကျောင်းသားကျောင်းသူများဆရာဆရာမများနဲ့ပြည်သူလူထုရဲ့ရှေ့မောက်မှာကြံ့ရင့်သူမိသားစုများကိုအခမ်းအနားနဲ့ဒီဘွက်ကိုပေးအပ်သွားမှာဖြစ်ပြီးတက္ကသိုလ်မော်ကွန်းတိုက်ကျောင်းသားတမကမော်ကွန်းတိုက်များမှာမော်ကွန်းမှတ်တမ်းအဖြစ်ထားရှိသွားမှာဖြစ်ကြောင်းလည်းဖော်ပြချက်မှာဖော်ပြထားပါရဲ့ရှင်ဆလပီတနင်္ဂနွေလုံးမှာရှိတဲ့ចောင်းသားအင်အားစုတွေပါဝင်တော်လှန်ရေးအင်အားစုတွေစီးလုံးညီညွတ်စွာဆောင်ရွက်နိုင်ဖို့ ABSDF နဲ့ SFSAF တို့တွဲဆုံဆွေးနွေးတဲ့တရင်ကိုတင်ပြပါမယ်တနင်္ဂနွေလုံးမှာရှိတဲ့ចောင်းသားအင်အားစုတွေပါဝင်တော်လှန်ရေးအင်အားစုတွေစီးလုံးညီညွတ်စွာဆောင်ရွက်နိုင်ဖို့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဘဟုဆက်ကော်မရှင်နဲ့ចောင်းသားတပ်ဦးចောင်းသားလက်ယုံတပ်တော် SFSAF တို့မြေပြင်မှာတွေ့ဆုံဆွေးနွေးမှုတရလုပ်ခဲ့လို့ဦးတွဲထုတ်ပြန်ပါတယ်မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦးမကဒါတာဘဟုဆက်ကော်မရှင်နဲ့ចောင်းသားတပ်ဦးចောင်းသားလက်ယုံတပ်တော်SFSAF ဘဟုကော်မတီတို့ကြားတွေ့ဆုံမှုရဲ့ပူတွဲထုတ်ပြန်ချက်ကိုဒီနေ့ဇူလိုင်26မှာအသိပေးလာတာဖြစ်ပါတယ်။ ABSDF ဘဟုကော်မရှင်နဲ့ SFSAF ဘဟုဦးဆောင်ကော်မတီအဖွဲ့ဝင်တွေအခုနှစ်မေလ28ရက်နေ့မှာအွန်လိုင်းကနေတွေ့ဆုံခဲ့ပြီး ABSDF ဘဟုစစ်ကော်မရှင်နဲ့ဒူဥက္ကဋ္ဌနဲ့ SFSAF ဘဟုကော်မတီကဒူဥက္ကဋ္ဌတို့ဇူလိုင်24ရက်နေ့ကမြေပြင်မှာတွေ့ဆုံဆွေးနွေးခဲ့လို့ဆိုပါတယ်။ဒီတွေ့ဆုံဆွေးနွေးမှုဟာတနင်္ဂနွေလုံးမှာရှိတဲ့ចောင်းသားအင်အားစုတွေပါဝင်တော်လှန်ရေးအင်အားစုတွေစီးလုံးညီညွတ်စွာဆောင်ရွက်နိုင်ဖို့ရည်ရွယ်တာဖြစ်ပြီးចောင်းသားတော်လှန်ရေးအင်အားစုတွေပါဝင်ပြန်ကျဲနေတဲ့မြေပြန့်လွန်ပြည့်အခြေပြုလက်နက်ကင်တော်လှန်ရေးအင်အားစုအဖွဲ့အစည်းတွေစုစည်းနိုင်ဖို့ဖြစ်တယ်လို့သိရပါတယ်ဒါအပြင်မြေပြင်စစ်ရေးလုပ်ငန်းစဉ်တွေမှာလက်တွေ့ကျကျပူးပေါင်းဆောင်ရွက်ရင်းနဲ့မဟာမိတ်ဆိုင်ရာစုဖွဲ့မှုနဲ့တိစောက်ရေးလုပ်ငန်းတွေကိုပုံမှန်လင်းလင်းဆွေးနွေးခဲ့လို့ABSDF နဲ့ SFSAF တို့ရဲ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကကိုယ်စားလှယ်အဖွဲ့ဟာအခုနှစ်ဇူလိုင်လ16တုန်းကလည်းအညာပြူဟာအဖွဲ့ကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးပြန့်ကျဲနေတဲ့မြေပြန့်လွန်ပြင်းကလက်နက်ကင်တော်လှန်အင်အားစုအဖွဲ့စည်းတွေစုစည်းနိုင်ဖို့ဆွေးနွေးခဲ့ပါသေးတယ်ရှင်အဆိုတော်မွန်အောင်၏ Music of Moon Aung Singapore Live Concert ပွဲမှာ Safe Hospital Safe Healthcare Campaign တို့ Singapore Dollar 2000လူရန်နဲ့တရင်နောက်ထပ်တင်ပြပေးပါမယ်။ဇူလိုင်လ20ရက်နေ့ Singapore နိုင်ငံ၌ကျင်းပခဲ့တဲ့အဆိုတော်မွန်အောင်၏ Music of Moon Aung Singapore Live Concert ပွဲမှာ Singapore Dollar 2000ကိုအမျိုးသားရင်းနှီး၏အစိုးရကြားမိုင်ဝင်ကြီးဌာန၏ဘီကင်စေးုံများတည်ဆောက်နိုင်ရေးSafe Hospital Safe Healthcare Campaign တို့တူတန်းခဲ့လို့ဇူလိုင်လ26ရက်နေ့မှာအမျိုးသားရင်းနှီးရဲ့အစိုးရကျန်းမာရေးဝန်ကြီးဌာနကအသိပေးထုတ်ပြန်ထားပါတယ်ရှင်ချစ်လေးလုံးအရေးတော်ပုံ38နှစ်ပြည့်အတွက်စာသားရွက်ဆိုတဲ့ Video Fine Campaign မှာပါဝင်ပေးကြဖို့ဖိတ်ခေါ်တဲ့တင်ကုန်နောက်ဆုံးတင်ပြပေးသွားပါမယ်လာမီဩဂတ်စ်လ10ရက်မှာရှစ်လေးလုံးအရေးတော်ပုံ38နှစ်ပြည့်ဖြစ်တဲ့အတွက်ရှစ်လေးလုံးအရေးတော်ပုံကြီး38နှစ်တိုင်းခဲ့ပြီးတော်လှန်ချင်းမှလွမြောက်ချင်းစီတို့ဆိုတဲ့စာသားရွက်ဆိုကဗီဒီယိုဖိုင်ပေးပို့တဲ့ကမ်ပိန်းမှာပါဝင်ပေးကြဖို့မန္တလေးနိုင်ငံရေးစစ်ကြံဖြစ်မြောက်ရေးအဖွဲ့ကဖိတ်ခေါ်ထားပါတယ်အထက်ပါစာသားအား10စက္ကန့်ထက်မပိုတဲ့ဗီဒီယိုဖိုင်တစ်ခုကိုတဦးချင်းဖြစ်စေအဖွဲလိုက်ဖြစ်စေလုံခြုံရေးလိုအပ်ချက်အရမတ်စတပ်ပြီးပြောတာဖြစ်စေအဗတ်တတစ်ခုခုသုံးပြီးတော့ဖြစ်စေဇူလိုင်25ရက်မှဩဂတ်စ်3ရက်ညနေ9နာရီအချိန်ထက်နောက်မကျဘဲပေးပို့နိုင်တယ်လို့ဆိုပါတယ်ဗီဒီယိုကမ်ပိန်းမှာပါဝင်လူသူတွေအနေနဲ့ဖုန်းကင်မရာကို landscape လျှောက်လိုက်ရိုက်ကအတန်ကိုအမြင့်ဆုံးထားပြီး organization of mandalay political platform OFMPP messenger တို့ဖြစ်စေ contact.ofmpp@gmail.com email မှာဖြစ်စေ OFMPP ရဲ့အဖွဲ့ဝင်များမှာဖြစ်စေပေးပို့နိုင်ပါတယ်ရှစ်လေးလုံးကမ်ပိန်းအတွက်ပေးပို့လာတဲ့ video file များအားစုပေါင်းပြီးမန္တလေးနိုင်ငံရဲ့စစ်တမ်းဖြစ်မြောက်ရေးအဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာ ဩဂတ်၈ရက်မနေ့ပိုင်းအချိန်မှာတင်ဆက်ထုတ်လွှင့်ပေးမှာလို့ပြောပါရယ်ရှစ်လီလိုမျိုးစစ်ချခဲ့တဲ့တော်လှန်ပြည်သူများရဲ့နိုင်ငံရေးအသိမြင်တွေကြောင့်မျိုးတော်လှန်ရေးဟာအသွင်သဏ္ဍာန်ပေါင်းစုံကအောင်ပန်းတွေဆင်နိုင်တာဖြစ်တဲ့အတွက်နှစ်ပတ်လည်ဗီဒီယိုကမ်ပိန်းအစီအစဉ်ကိုပြုလုပ်ရတာဖြစ်တယ်လို့ဆိုထားပါရယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio UNG သတင်းထောက်နေဦးရွှေဝါနဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဇူလိုင်လ29ရက်နေ့အတွက်မူလဝေဒခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်အင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားလုံးကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထစ်ချုံကျွာနိုင်ပါတယ်။ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတခါတင်ဆက်ပေးမယ့်တော်လိုင်းကြီးကဗျာအစီအစဉ်မှာ CDM သူရဲကောင်းတဦးဖြစ်တဲ့ HM ရေးသားပြီးလွတ်လပ်ရွယ်ဦးခံစားရွတ်ဖတ်ထားတဲ့ CDM ဘဝလို့အမည်ရတဲ့တော်လိုင်းကြီးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
CDM ဘဝနေခဲ့တဲ့ဘဝအဖိနှိတ်ခံကြုံတပေါက်မှုရဲရဲနေသွေးဒီမိုမျိုးတို့သွေးကြွစူပြီးຫນွေဥစီပြီးခဲ့တဲ့ဘဝဓမ္မကိုဖက် CDM မို့ပြီးခဲ့လဲခဲ့တန်ရာများနဲ့ပုံခဲ့ရတယ်စွန့်ခဲ့တဲ့ဘဝຢာတူးဂုံစွန့်စီးစိန်စွန့်လို့နေအိမ်စွန့်ခွာလူပလာလဲစိတ်ထားမြင့်မြတ်လူမြတ်ဖြစ်သည်တို့ဖြစ်ပါ၍ဤလူမြတ်တို့စုစည်းထားရာ CDM မှာမညှိုးငယ်ရသူမြတ်အပေါင်းတို့ထတ်လောင်းစွတီအောင်ပွဲလီလီမို့ပန်းတိုင်အရောက်ချီတက်ကြပြီရဲရင်ဒီ HM CDM တရေကောင်းတူ
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီခုတခါဆက်လက်ပြီးမြန်မာနွေဦးခရိုနီကယ်ဇူလိုင်25မြင်ကွင်းမုံမခဆောင်းပါးကိုနွေဦးမွန်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မြန်မာနွေဦးခရိုနီကယ်ဇူလိုင်25မြင်ကွင်းနိုင်ငံအနှံ့ပြားမှာဖြစ်ပွားနေတဲ့ငတ်မှုမှုရာဇဝတ်မှုနဲ့မတရားသက်ဖြတ်မှုတွေမန္တလေးတိုင်းငဇုံမြို့နယ်တဲကခြေရွာတွေမှာဆေးဘေးတိမ်းရှောင်နေကြတဲ့ဒုက္ခသည်တထောင်ကျော်ဆံရိတ်ခါမလုံလောက်တာကြောင့်ရွက်တွေသာအပြုတ်စားနေကြရတဲ့ဆိုတဲ့သတင်းတစ်ပုဒ်ထွက်ပေါ်လာပါတယ်။စစ်ကောင်စီတပ်တွေကစစ်ကြောင်းထိုးနေတာကြောင့်ညှင်းဆဲနှိပ်စက်တပ်ဖြတ်ခံရမဲ့ပြီးကနေတင်းရှောင်းကနီနာချစ်ရွာတွေမှာစစ်ဘေးရှောင်နေရသူတွေဖို့ဆန်းအသားငါမလုံလောက်တာကြောင့်ထမင်းလျှော်စားကစိုက်ပျိုးတဲ့အသီးရွက်တွေကိုသာအပြုတ်စားတော့နေကြရတယ်လို့ဆိုပါတယ်။ကချင်ပြည်နယ်ကကြောက်စိမ့်ထွက်ရှိရာဖားကန်ဒေသမှာလည်းဖားကန်ကိုဆက်သွဲတဲ့ကားလမ်းတွေပိတ်ထားတာကြောင့်ကျောက်ဒလုံ2500ချက်ထမင်းတပွဲ13000ချက်အထိဈေးမြင့်တက်နေတယ်လို့ကချင်ပြည်နယ်ကသတင်းမီဒီယာတွေမှာဖော်ပြထားကြပါတယ်။ဖားကန်ကိုဆက်သွဲထားတဲ့အင်ဂျင်နီယာနဲ့ကာမိုင်းလမ်းနှစ်ခုလုံးကိုစစ်ကောင်စီဘက်ကပိတ်ထားတာကြောင့်ဒေသတွင်းမှာမွေးမြူထုတ်လုပ်တာမျိုးမရှိတဲ့ကျပ်သား5ချက်ဥတွေစမတန်ဈေးတက်လာတာလို့ဆိုကြပါတယ်။အကြသေးတဲ့လသတင်းဘက်ကစာပြီးစစ်ကောင်စီနေနဲ့ဖားကန်ဒေသကိုအင်အားထောင်ကနေနဲ့စစ်ကြောင်းချီလာခဲ့ပြီးကြီးကြီးမားမားတိုက်ပွဲတွေဖြစ်ပွားခြင်းမရှိသေးပဲစကောင်စီဘက်ကလေကြောင်းပစ်ကူတာမျိုးတွေလည်းရှိနေတယ်လို့ဆိုပါတယ်။ဖားကဒေတာဟာကြောက်စိမ့်တူဖော်မှုကနေအခွန်အကအများပြားရရှိတဲ့ဒေတာဖြစ်တာကြောင့် KIA နဲ့စကောင်စီနှစ်ဖက်စလုံးကထိန်းချုပ်ထားနိုင်ဖို့စူးစမ်းနေကြက ကြောက်စိမ့်ရှာဖွေတာကြောက်တူးတဲ့လုပ်ငန်းတွေမှာလုံလုံနေကြတာစတဲ့လောက်ကန်ခွင်းလန်းတွေကြောင့်စစ်ပွဲအန္တရာယ်စာနေအခါဈေးကြီးမြင့်မှုတွေကြားထဲမှာဒေသခံတွေဖြင့်အခြားဒေသကတိမ့်နေချီတဲ့လာရောက်နေထိုင်လောက်ကန်သူတွေရှိကြတဲ့နေရာဖြစ်ပါတယ်။အညာမှာစားတောက်ရိတ်ခါခက်ခဲကြုံနေကြရတဲ့စစ်ဘေးရှောင်တွေလိုပဲစစ်ကောင်စီကကုန်သွယ်မှုလမ်းကြောင်းတွေပိတ်ဆို့ထားတဲ့ဒေသတခုဖြစ်တဲ့ရခိုင်ပြည်နယ်မှာလည်းဒေသအများပြားမှာလက်နက်ကင်တိုက်ပွဲမဖြစ်တော့တဲ့အချိန်သက်ရှင်သန်နေထိုင်မှုရိတ်ခစေဝါလောင်စာစတဲ့ကုန်စည်ဝေးရောက်ခြင်းမရှိတော့တာကြောင့်ခက်ခက်ခဲခဲအသက်ရှင်သန်နေထိုင်နေကြရတဲ့လူဦးရေသိမ့်သန်းတဲ့ချီရှိနေတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးမှာစစ်ကောင်စီထိန်းချုပ်ထားစေမြို့နှစ်မြို့သာကျန်ရှိပြီးကြောက်ဖြူနဲ့စစ်တွေမြို့တို့ဖြစ်ကဆိုပါမြို့တွေအတွက်ကန့်သက်ထားတဲ့ပမာဏနဲ့ရိတ်ခလောင်စာတွေကိုရခိုင်ပြည်နယ်ပြည်ပကနေတည်ဆောင်ခွင့်ပြုပြီးသတ်မှတ်ထားတဲ့ပမာဏနဲ့စစ်စစ်ဖြန့်ချီပေးနေတာဖြစ်ပြီးလားနဲ့နှစ်နဲ့ချီရိတ်ခလောင်စာစေဝါဖြတ်တောက်ခံထားရတဲ့ရခိုင်ပြည်နယ်မှာဘလောက်ခက်ခဲကြက်တဲနေကြသလဲဆိုတာအခြားဒေသကသူတွေသိကြစွာမသိရှိနိုင်ကြပါဘူးပိတ်ဆို့ခံထားရတာကြောင့်မတန်တဆဈေးကြီးတဲ့လောင်စာစီစေးနှုန်းကြောင့်လေယာစိုက်ပျိုးရမှနွားတွေကသာတုံးချနေရတဲ့ဖြစ်ပျက်တွေသတင်းဌာနတချို့မှရေးသားဖော်ပြလာကြတာတွေ့ရပါတယ်စကောင်စီပိတ်ဆို့ထားတဲ့ရခိုင်ပြည်နယ်ဘက်ကကုန်ပစ္စည်းတဲဆောင်တဲ့ကားတွေကိုလက်ငွေယူပြီးခွင့်ပြုခဲ့တဲ့ဗိုလ်မှူးကြီးဗိုလ်မှူးချုပ်အဆင့်ရှိသူတို့ကို၎င်းတို့ရဲ့စစ်တရားရုံးကပဲပြီးခဲ့တဲ့ရက်ပိုင်းကတေဒံတသက်တကျွန်းစသဖြင့်ချီးလေးတဲ့ပြည်တန်းချခဲ့တဲ့သတင်းလဲသတိပြုမိကြပါလိမ့်မယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ကုန်စည်နှုံနဲ့ရန်ကုန်တိုင်း AR တိုင်းတို့ကကုန်စည်နှုံတွေအဆမတန်ကွာဟနေတာကြောင့်လက်ထိုးပြီးသေယူရောင်းချမဲ့ကုန်တွေတွေလုပ်ငန်းရှင်တွေလည်းရှိနေတာဒီသတင်းကဖော်ပြနေတာတွေ့ရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမှာတက်ရှင်နေထိုင်ရတာခက်ခဲလွန်းတာစစ်ကောင်စီက၎င်းတို့ထိန်းချုပ်နေမြေတွေမှာအတင်းအကျပ်စစ်မှုထမ်းစုဆောင်တယ်လို့ပဲအေးဘက်ကလည်းစစ်မှုမထမ်းမနေရအမိန်တွေကြောင့်မခိုင်ယုံမကိုချေချင်းဖြတ်ကျော်ပြီးပကိုးတိုင်းအကွေးတိုင်းတွေဘက်ခိုးထွက်လာကြသူတွေလည်းမနေတာသတင်းဖော်ပြမှုတချို့အရကြားသိနေကြရတာဖြစ်ပါတယ်စစ်မှုရန်စစ်ခေါ်ခံရမယ့်အဖြစ်ကနေတင်းရှောင်ကြတဲ့ရွေးချယ်မှုကပြည်သူလူထုရဲ့ရွေးချယ်ပိုင်ခွင့်တစ်ခုလည်းဖြစ်ပါတယ်အာဏာသိမ်းစစ်ကောင်စီဘက်က၎င်းတို့ထိန်းချုပ်ထားတဲ့နေမြေဒေသတွေမှာမင်းနိုင်တဲ့နီလန်းသာမကအချိန်နဲ့နေရာကိုကြည့်ပြီးလမ်းသွားလမ်းလာတွေကလူငယ်တွေကိုအဓမ္မဆွဲခေါ်ကစစ်ထဲထည့်သွင်းတယ်လို့ပဲချို့သောတလင်းလက်နက်ကင်ဖွဲ့တွေကလည်းရေးပေါ်ကာလနေထားခြင်းညာကအိမ်နောက်စုတိုင်းစစ်မှုမထမ်းမနေရမိတ်တွေနဲ့စစ်သည်စူးစောင်းနေကြတာဖြစ်ပါတယ်စစ်မှုမထမ်းမနေရမိတ်ဥပဒေတွေကြောင့်မိမိတို့ရဲ့အလုပ်ကိုင်းအတမွေးချောင်းတွေဆွန့်လွတ်ပြီးခြားနေရာဒေသနဲ့နိုင်ငံတွေကိုရွှေပြောင်းတိမ်းရှောင်နေထိုင်ကြတာလည်းဒီနေ့မြန်မာနိုင်ငံရဲ့ပုံရိပ်တစ်ခုဖြစ်နေတာပါစစ်ဘေးစစ်မှုတန်းဆင့်ခေါ်တဲ့ဘေးတွေကနေလွတ်အောင်နေမျိုးတွေနဲ့မျိုးကြီးတွေမှလာရောက်ခိုလုံနေကြသူတွေဖို့လဲမျိုးတွေကအပြေးဝအေးချမ်းလုံးကြုံနေကြတာတော့မဟုတ်ပါဘူး။မြင့်တက်လာတဲ့နေစရာအိမ်ကားကဈေးနှုန်းတွေမြင့်တက်လာတဲ့ရာဇဝမှုတွေနဲ့မြို့ပေါ်မှာစစ်မှုထမ်းမှုဖန်ဆီးခံရနိုင်တဲ့အနေအထားကိုလည်းသတိကြီးစွာထားပြီးအသက်ရှင်နေထိုင်ကြရတဲ့သဘောဖြစ်ပါတယ်။ခုသတင်းပတ်တွေတွင်ရွှေဆိုင်ဓမြတိုက်မှုသတင်းတွေတစ်ခုမှကကြားသိရပါတယ်။မှုရုံမျိုးလည်းကရွှေဆိုင်ဒီဇိုင်းကိုလက်နက်နဲ့တပြဝင်တိုက်ရမှာရွှေဆိုင်ပိုင်ရှင်ဖြစ်သူသေဆုံးပြီးသူသမီးဖြစ်သူလည်းပြင်းထန်တဲ့ဒဏ်ရာရရှိခဲ့တဲ့သတင်းဖတ်ရှုခဲ့ကြရပါတယ်။မှုရုံမျိုးဟာလက်နက်ကင်တိုက်ပွဲတွေနဲ့တလောက်နီးနီးဆက်ဆက်ဒေသတစ်ခုမဟုတ်ပေမဲ့လည်းမြန်မာနိုင်ငံတနိုင်ငံလုံးနီးပါးတရားဥပဒေစိုးမိုးမှုမရှိတော့တဲ့အချိန်တွေလက်နက်တွေအလွဲတကူလက်ဝဲရရှိနိုင်တဲ့အနေအထားရာဇဝတ်မှုကျူးလွန်ပြီးနောက်ထိန်းချုပ်နယ်မြေတစ်ခုကနေအခြားထိန်းချုပ်နယ်မြေတစ်ခုကိုလင်းလင်းမြန်းမြန်းကူးပြောင်းရောက်ရှိနိုင်တဲ့အခြေအနေတွေကရာဇဝတ်မှုတွေကျူးလွန်ဖို့တွန်းအားဖြစ်စေတဲ့အကြောင်းတွေဖြစ်ပါတယ်။လွန်ခဲ့တဲ့ရက်ပိုင်းတွင်မန္တလေးမြို့နယ်လို့ဆိုနိုင်တဲ့နေရာမှာလည်းရွှေဆိုင်ဒီဇိုင်းကိုလက်နက်နဲ့ဓမြတိုက်မှုဖြစ်ပွားခဲ့ပြီးစစ်ကောင်စီရဲ့တပ်ဖွဲ့တွေနဲ့ဓမြတွေကြားပြန်လည်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါသေးတယ်။မန္တလေးမုံရွာတို့လိုမြို့တွေမှာရွှေဆိုင်ဖုံးဆိုင်ဓမြတိုက်မှုတွေပြီးခဲ့တဲ့နှစ်တွေအတွင်းမကြာခဏဖြစ်ပွားနေခဲ့တာလည်းဖြစ်ပါတယ်။ဓမြမှုဖြစ်ပွားတဲ့အခါတနက်နဲ့ချင်းကြောင်ရုံအစ်စ်နေထားမဟုတ်တော့ပဲပြစ်ခတ်တပ်ဖြတ်တဲ့အထိဖြစ်ပွားလာတာတွေ့ရမှာဖြစ်ပါတယ်။ရွှေဆိုင်ဖုံးဆိုင်ဘန်တွေကိုဓမြတိုက်တာတွေမကလူနေအိမ်တွေထိပါပစ္စည်းယူဓမြတိုက်ရမှာပြည်သားစုတစုလုံးတပ်ဖြတ်ခံရတဲ့အဖြစ်တွေလည်းမြို့ကြီးတွေမှာဖြစ်ပွားနေတာဖြစ်ပါတယ်စစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်လိုမြို့မှာတော့ပြည်စည်းယူလူသက်မှုတွေမကြမကြဖြစ်ပွားနေတာတွေ့ကြရပါတယ်မြို့တွေမှာဖြစ်ပွားတဲ့ရာဇဝမှုတွေလက်နက်ကိုင်တိုက်ပွဲဖြစ်ပွားတဲ့နေရာဒေသတွေမှာဖြစ်ပွားတဲ့ဆွဆွဲတပ်ဖြတ်မှုတွေ Facebook ဖြတ်တောက်မှုတွေကြောင့်လူထုအနေနဲ့တန့်ရှင်းတန်းအောင်နေထိုင်ဖို့ခက်ခဲလွန်းတာတွေ့ကြရမှာပါခက်ခဲဆုံးခြေနေတွေမှာရောက်ရှိနေကြသူတွေကတော့လက်နက်ကိုင်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေမှာမိမိတို့နေအိမ်မှာနေထိုင်နိုင်ခြင်းမရှိဘဲတော်တဲ့တောင်နဲ့တခြားမြို့ရွာတွေမှာခိုလုံနေရင်လေချောင်းတိုက်ခတ်မှုအန္တရာယ်ကလွတ်ကင်းမှုတစ်နှစ်တစ်နှစ်စားတောက်ဖို့ရိတ်ခါရရှိရတဲ့အတွက် လုံမဲနေကြရတဲ့လူလူတွေဖြစ်ပါတော့တယ်ရှင
်ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုကချင်ဘာသာဖြင့်ပဒန်ရှယ်ရီမှတင်ဆက်ပေးထားပါရခင်ဗျာ
ဆောရိုက်ဂျီရိုဝန်ပေါ်အမျိုးရှာနေရောမိပြောစင်ဆာငါညကလောရီဒူအန်ယူဂျီယာပမီလမန်ဖီလန်ဝါဆိုင်ဖောင်းစတုံရှိကနေဖဲမိုင်ပဒန်ရှိကောနာထွန်ရှိလိုက်ရမတ်ဝါစနာရီယရှောင်းနန်ကူနာကွန်ရှန်မြန်ဖြန်သက်မီအတိတ်အနောင်ဖြန်လာကလောရှွန်းခရမဲရမနီရောမလန်ဖုံဖောင်းတဲ့မတူမခိုင်ရှင်ဘီဝါနာမတူအန်ယူဂျီနီစတိုတဲရှိကဖဲတာမတူညနာရီကွန်ရှင်မြင်ဖြစ်တဲ့မြေအတိတ်အနောင်ဖြစ်လာကလောရှင်ကတူတဲရမနီခုနာမဆာလံပဲ့ကရဲမုံကြားလက်အခေါ်ခေါင်းတွေချက်ကလောင်ကြရောမလန်ဖုံနေချက်မတူမခိုင်ရှင်ပြီးဝါနာမတူအညဉ်ကြီးဆိုရနေစွတ်တိုင်းရယ်ဒဲဆုံရှင်ပြီးဝါရင်ယုံဖဲအညဉ်ကြီးဆိုရတဲ့ရောမလန်ဖုံနေယုံကောနာကဘူဂရာခပ်တော်လာငိုင်လမုံစွန်တိုင်းရယ်ကွန်ရှင်မြင်ဖြစ်တဲ့မြင်ပေါ်မြောင်းလိုက်ချက်ဖုံမလုံးနေကောပြီးသူစစ်မှုထံဥပဒေတဲ့ရမမုံစနစ်ရမ်ဖဲအတိတ်အနောင်ရင်မခေါင်လာနာဝန်ကတ်ကျော်ရှောင်းလမ်းတဲ့ဆိုင်လမ်းနေကလောငိုင်လမ်းကျေလွိုင်းကွန်ရှင်မြင်ဖြစ်တဲ့မြေကမိုက်ကိုမိုက်ဂလိုနာမတူရှန်တီအားစစ်မှုထမ်းဥပဒေကိုအခေါ်ခေါင်းကြော်တာနာလက်ချက်ဖန်ကုန်ချေရမနီယာပြတ်ချက်ဆက်ပက်ချက်ငိုင်လမ်းကျေလူအိုင်းမတူနာဖကန်တာကွန်ရှင်မြင်ဖြစ်တဲ့ပုံလေးရှုနာမတူမကပုံကပေါ်ချက်စနနီချေမကပ်ရှုတဲ့ရှိကပဲတမ်တွန်ညာနာရီဂျင်းဖုံမှုတော့ဖကန်တာကွန်ရှင်မြင်ဖြစ်တဲ့ဖြန်ပုံလေးတဲ့ KNA KPDF ပုံပုံတပ်နေဂျန်ပြင်ငိုင်ဂျန်ကွန်ရှင်မြင်ဖြစ်တဲ့ပဖြန်ကဆတ်ပုံလေးဝါမကရှုနာမတူမကတဲ့ပုံချခတိုက်တဲ့ဂျက်စနက်နေတဲ့မကကောက်တိုင်လာ people spring tap sun diary ဂျလက်စတာရှိမရချဖို့ခင်ရှိလငိုင်မနစ်မလီရှိတရမ်ချမောင်မောင်လျံဖုန်ကီဂျောင်ဂရုပင်ပေဘုံလမ်ကိုဝါကဆရဲတာစတာတရှုနာပုံချခတ်ခရပရှန်ကဂျက်စနက်တဲ့မဆုံလမ်ပတ်ကပ်ကောက်တိုင်လာဂျေလူအိုင်ကွန်ရှင်မြင်ပြန်တပ်နေကိုဖကန်ပြူဟောက်ကောင်ကမတူအခက်ကိုင်လမ်မောင်ကုန်တဲ့မောင်မောင်ပုံပေဘဲလူနာမတူထင်ဆက်ငါနာ KIA KPDF နီကောမောင်မောင်လျံမောင်မောင်ကကြည်ချက်မစအပေါ်မရနေကောအနာဘိုင်တန်ကဆက်ငါရဲကွန်ရှင်မြန်ပြန်ကြမကစီရဲလောနာဂျူလက်စတာရှင်စုံများရှိနာခင်ငါမိနစ်စုံရှိငါတနမ်ချမမစပုံချက်မောင်မောင်ကောင်ပေဘုံလမ်ခုနာပုံမွားချခတဲ့လမ်ကျဲလူအိုင်မတူနာဖကန်ချနိုင်ကုတ်ငါအိုင်လာမရဲလငါပုံကပိခရုပနာစီခရုမဲချက်လန်နကဘာခရတ်နာမရိုင်မငါခလခရုမဲရှိကပဲတမတူညာနာရဲဖကဆေမူလာမကောက်ရှရာလငိုင်ချနိုင်ကော့ငါအိုင်လာမရဲလငိုင်ပုံကပြေခုံနာစီမတိုက်တဲ့လောင်နကဘာခရနာမုံရှာမရိုင်မငါခလာခရမဲလာကင်နာရှိကနီကောနာကျေလူအိုင်ဂျူလက်စတာရှင်းဆက်ရရှိနေခင်ငိုင်ကျန်အကျန်နမ်ချယူမာကထောင်မကောင်နာအဲဖာဝနာကွန်မြူနီရှောင်းတာနိုင်ကော့ငါအိုင်လာမရဲလခေါင်ပုံခရနာမရဲလငိုင်စီမတိုက်လာမကျေလူအိုင်ဂျူလက်စတာရှင်းဆက်ရရှိနေခင်လီအကျန်နမ်ချမောဖကန်ထာဆောင်ဂျောင်းရှောင်းလမ်ဘရပြူဟာကောင်ချေပလီတပ်လပရန်ချာလောင်နကဘာလငိုင်ဝါခရတ်ကပေါ်အင်ကျော်ဒီကမှုတူတောင်းအိုင်နုံရဲလငိုင်ကင်းစုပရဲတူတဲဆန်နာနုံရှာမရဲလခေါင်ဆိုင်ကဲကဝါအိုင်လာမရဲလခေါင်နီခလခရိုင်လံကျေလူအိုင်တဲချန်ကရှနမ်ကခင်မငါမနစ်မလီရှိအကျန်နမ်ချမုံဖကန်ကျေဘုံလီပေါ်မချခတ်တဲ့ငါတင်ခရတ်တုရဲနုစွန်ချေလံကျေလူအိုင်ဖန်ရှတမ်ကူနာကွန်ရှင်မြင်ဖြန်တဲ့နီကလောနာရတတပွဲကိုဒူတော့ဆိုင်ကောအလမ်ဂရောင်းနာပြင်ဝါရှွန်နမ်ဆာငိုင်ငါနာ ICG နီလိုက်ကရှပရရှိကပက်တမတညာနာရီကွန်ရှင်မြန်ကန်တပ်နီဂလိုနာမတူခန်ငါရလတပွဲကောသူတို့ဆိုက်ခေါ်အလမ်ဂရောင်းနာပြင်ဝါရှကွန်နာလမ်လေငါနာ ICG နီလက်ကရှပရိုင်ရေတိုင်လက်ကတော့မုံမရှာနေအင်ခပ်လာအိုင်ရလတပွဲဖဲဂလိုနာမတူခန်နိုင်ကောမုံမစာမရက်တဲ့မန်ခန်နီယာမတူမထိုင်မြင့်နေရှာမုံစာဂရောင်းရက်ခကဲလမ်ရှာပြင်ဝါရှကွန်နာရေငါနာမတီမတွန်းစွန်တားငါရေမိုက်ကမူးတန်နီခုနာရလတပွဲဖဲမဆက်မဆန်းဂလိုယာနာမတူဖဲမုံစီကြော်ရနာရေငါနာရှလုံးကတိုင်လမ်ကျေလူအိုင်အမီလမန်ပြည်လဲဝဆိုင်ဖောင်းစတုံရှိကနေဖဲအကြောင်းရှိပွဲရမန်ကိုဒက်ကိုဆိုင်ခူရေရေဒီယိုအန်ယူဂျီယာရှိကနေဖဲခဗလာမတတိုင်းစောရိုက်ချိုဝန်ပေါအမျိုးရှာနေယုံဖဲခရိုက်တီချူပါဆိုင်လုံ
ဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနေ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါလို့ရှင်Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆွတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။